American တရားရုံးချုပ်တရားသူကြီးတဦးလက်လက်တဲ့အခါမှာသမ္မတကအဆိုပြုလာတဲ့ဘသူကိုမဆိုအထက်လူတော်ဘက်ကစဉ်းစားပြရမယ်ဆိုတော့ American ဖွဲ့စည်းပုံမှာရှင်းရှင်းလင်းလင်းဖော်ပြထားပြီးသားဖြစ်တယ်လို့သမ္မတ Obama ကပြောလိုက်ပါတယ်။ကွယ်လွန်သွားတဲ့တရားသူကြီး Anthony Scalia နေရာမှာအစားထိုးဖို့အတွက်သမ္မတရဲ့အဆိုပြုသူကိုအထက်လူတော်ကကြားနာစစ်ဆေးဖို့ဘာကြောင့်ညှဉ်းဆဲနိုင်လဲဆိုတဲ့အပေါ်သူ့ကိုခိုင်ခိုင်မာမာအကျိုးအကြောင်းပြရှင်းလင်းနိုင်မဲ့သူရှိရင်ပြောပါဆိုပြီးတော့သမ္မတ Obama ကဒီအင်္ဂါနေ့တုန်းကမေးခွန်းထုတ်ဆိတ်ခေါ်လိုက်ကြပါသမရတတန်ကုံဆုံးကဏီသမရတဦးအနေနဲ့တရားသူကြီးတဦးကိုအဆိုပြုလို့မရဘူးဆိုတာမျိုးရေးထားတဲ့ဥပဒေမရှိဘူးလို့သမရကပြောပါတယ်။ရွေးချယ်ခံနိုင်ငံရေးသမားတွေအနေနဲ့တရားရုံးချုပ်ဆိုတဲ့နေရာမျိုးမှာနိုင်ငံရေးကိစ္စတွေအထက်မှာစဉ်းစားဆုံးဖြတ်ဆောင်ရွက်ကြရလိမ့်မယ်လို့အမေရိကန်ပြည်သူတွေကမျှော်လင့်ထားတဲ့အကြောင်းသမရကပြောပါတယ်။ဒါကြောင့်သမရတတန်ကုံဆုံးတဲ့အထိသူလုပ်ရမယ့်အလုပ်ကိုလုပ်သွားမှာဖြစ်တယ်လို့အထက်လွှတ်တော်အမတ်တွေကလည်းအလားတူကိုတာဝန်ကိုဆောင်ရွက်ကြဖို့လိုမယ်လို့သမရအိုဘားမားကပြောပါတယ်။ဒီနေရာအတွက် Republican တွေလက်ခံနိုင်မဲ့လူမျိုးကိုရွေးချယ်အဆိုပြုမလားဆိုတဲ့မေးခွန်းကိုတော့သမ္မတ Obama ကအဲ့ဒါလို့လုပ်မှာမဟုတ်ဘူးလို့ညင်းပါတယ်။သူဆိုပြုတဲ့သူဟာဥပဒေပိုင်းမှာထူးချွန်ကျွမ်းကျင်သူဖြစ်ပြီးတရားရုံးချုပ်လိုနေရာမျိုးမှာတာဝန်ယူနိုင်မဲ့အရေးအချင်းမျိုးရှိတဲ့သူဖြစ်ပါလိမ့်မယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုတရားရုံးချုပ်တရားသူကြီး၉ဦးရှိရမှာအဲ့ဒီထဲကအသက်89နှစ်အရွယ်တရားသူကြီး Anthony Scalia ဟာပြီးခဲ့တဲ့စနေနေ့ကကွယ်လွန်သွားခဲ့တာဖြစ်ပါရဲ့ရှင်။